အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဥက္ကဋ္ဌအဖြစ်မြန်မာနိုင်ငံကိုတာဝန်ပေးရဖို့အဖွဲ့ဝင်နိုင်ငံတွေဆုံးဖြတ်လိုက်ကြပြီဖြစ်ပါတယ်။ဒါပေမဲ့လည်းဒီတာဝန်ပေးရရတဲ့တိုင်းပြည်တစ်ခုအနေနဲ့နိုင်ငံရေးအရတိုးတက်မှုတွေရှိဖို့လိုမျိုးတာဝန်ယူမှုတွေလည်းရှိရမှာဖြစ်တယ်လို့လက်ရှိဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကသတိပေးလိုက်ပါတယ်။ဒီတော့ဒီ2014ခုနှစ်မှာအာဆီယံရဲ့ဥက္ကဋ္ဌအဖြစ်တာဝန်ပေးဖို့ဆုံးဖြတ်လိုက်တဲ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာ VOA မြန်မာပိုင်းကဒီဒေါခင်ဆိုးဝင်းနဲ့သတင်းယူဖို့ရောက်နေတယ်ဆိုတော့ဒေါခင်ဆိုးဝင်းရေအခုကြားရပြီလားရှင်။
ကျားပါလေနန္ဒာကြီ
းဟုတ်ကဲ့ရှင်ဒီကနေ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ပေါ့လေပြောပြပါအောင်ရှင
်ဒီလိုပါနန္ဒာကြီးနိုင်ငံတကာတိုင်းဝမ်းကရောမြန်မာပြည်ရင်းကပါစိတ်ဝင်စားစောင့်ကြည့်နေကြတယ်မြန်မာအာရှယဥက္ကဋ္ဌတာဝန်ပေးရေးကိစ္စဒီကနေ့အောင်ရင်းဖြတ်တဲ့နေ့လို့ပြောရမှာပါနန္ဒာကြီးအာရှနဲ့တဲ့ဥက္ကဋ္ဌအင်ရှင်အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးမာတီနေတဲ့လက်ကဝါကအာရှန်ခေါင်းဆောင်တွေက2014ခုနှစ်မှာမြန်မာနိုင်ငံကိုအာရှနဲ့တဲ့ဥက္ကဋ္ဌတာဝန်ပေးဖို့သဘောတူဆုံးဖြတ်ခဲ့ကြတယ်လို့အခုလိုအတည်ပြုပြောဆိုလိုက်ပါတယ
် I can confirm that the leaders of ASEAN having received the recommendations by ASEAN foreign ministers
အာဆီယံကောင်ဆောင်တွေကသူတို့ရဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့ထောက်ခံအကြံပြုချက်တွေကိုလက်ခံရရှိပြီးတော့တတိတညွတ်တဲ့အလေးနဲ့ရှင်းလာပြီးတော့2014ခုနှစ်မှာမြန်မာနိုင်ငံကိုအာဆီယံနဲ့တာဥက္ကဋ္ဌတာဝန်ပေးရင်တရားဝင်ဆုံးဖြတ်အတည်ပြုပေးလိုက်တာဆိုတာကိုကျွန်တော်ပြောပြနိုင်ပါတယ်လို့ပြောပြသွားတာပါဆက်လက်ပြီးတော့ဒီနေ့ကျင်းပတဲ့အာဆီယံ10နိုင်ငံခေါင်းဆောင်တွေရဲ့နှစ်ပတ်လည်ညီလာခံမှာဒီကိစ္စကိုဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒီလိုအာဆီယံဥက္ကဋ္ဌတာဝန်ယူဖို့ဆိုတဲ့နေရာမှာဝတ္တရားချေချေညွန့်နဲ့တာဝန်ဝတ္တရားတွေထမ်းဆောင်နိုင်ဖို့ကလည်းအရေးကြီးတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာတီနေတဲ့လက်ကဝါကအခုလိုပြောပါသေးတယ်ရှင
် If given now that country has the additional responsibility to usher in ASEAN community in 2015So the decision has been made. It is now formal.
မြန်မာနိုင်ငံမှာနောက်ထပ်တာဝန်တစ်ခုတိုးလာနေပါပြီတဲ့။အာရှယာညီမန်းချက်ဖြစ်တဲ့2015ခုနှစ်မှာအာရှယာမိသားစုလူမှုအတိုင်းအဝန်းကိုစုစည်းထူထောင်နိုင်ဖို့အတွက်ဦးဆောင်ဦးရွေးရမ်းပြရတော့မှာဖြစ်လို့ပါပဲ။အခုအာရှယာဥက္ကဋ္ဌတာဝန်ယူဖို့တည်ငြိမ်ဝင်လဲဖြစ်သွားပြီ။ဒီလိုဖြစ်လာဖို့အတွက်ကျွန်တော်တို့အားလုံးစောင့်စားခဲ့ကြတယ်လို့အာဆီယံဥက္ကဋ္ဌတာဝန်ကိုဘလို့ကြည်ပြောင်းအောင်ထမ်းဆောင်သွားမှာကိုလည်းဆိုတာကိုလည်းစောင့်ကြည့်သွားကြမှာပါလို့ပြောဆိုသွားတာပါ။ဒါနဲ့ညာနိုင်အဲ့ဒီအစည်းအဝေးပြီးမှသမ္မတအကြံပေးအဖွဲ့နိုင်ငံရေးအကြံပေးအဖွဲ့ခေါင်းဆောင်ဥက္ကဋ္ဌကိုထိုင်ကနေပြီးတော့သမ္မတဦးသိန်းစိန်ကလည်းအာဆီယံဥက္ကဋ္ဌဖြစ်လို့ဂုဏ်ယူရတာထက်တာဝန်တွေပိုပြီးကြီးလေးလာတယ်လို့မှတ်ချက်ချပြောရဲဆိုတာကိုဖောက်ပြန်ပြန်ချပါတယ်အာဆီယံဥက္ကဋ္ဌဆိုတဲ့တာဝန်ယူထားရမယ့်မြန်မာနိုင်ငံဟာနိုင်ငံတကာအတိုင်းဝိုင်းမှာပိုပြီးဝန်ဆက်အောင်ကြီးညင်ပြောင်းလဲရေးတွေပိုပြီးလုပ်ပြဖို့လိုတယ်လို့လည်းအာဆီယံခေါင်းဆောင်တွေကတိုက်တွန်းခဲ့ကြတယ်လို့ဥက္ကဋ္ဌနိုင်ငံကပြောပြပါတယ်မြန်မာနိုင်ငံရဲ့အခြေအနေတိုးတက်ဖို့အမျိုးသားပြည်နယ်ရင်ကြားစီရေးဖြစ်ထွန်းအောင်နိုင်ငံရေးအကျဉ်းသားတွေအားလုံးဆွတ်ပေးဖို့အတွက်နိုင်ငံတကာအတိုင်းအဝန်းကတွန်းအားပေးခန့်မြောက်ရတဲ့အချိန်မှာမနေ့ကနိုင်ငံရေးအကျဉ်းသား120ဖြတ်လွတ်ပြီးနေဆိုတဲ့သတင်းနဲ့ပတ်သက်လို့တော့သမ္မတရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ဦးစစ်အေးက COA ကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ကတော့အကြံပေးတဲ့ပုဂ္ဂိုလ်တွေပါဆုံးဖြတ်တဲ့ပုဂ္ဂိုလ်မဟုတ်ပါဘူး
အကြံရောပေးပါလားရှင
်မဟုတ်ဘူးဒီဟာနဲ့ပတ်သက်တာကကျွန်တော်တို့တွားတဲ့ process ကတော့ဒီဘက်ကလွတ်တော်အပိုင်းရနောက်တခါကျွန်တော်တို့ရဲ့ဟိုလုံခြုံရေးဒီနိုင်ငံတော်လုံခြုံရေးကောင်စီအပိုင်းရပြီးတော့မှသမ္မတရေးအပိုင်းရဒီလိုကဏ္ဍတွေရှိပါတယ
်သမ္မတအကြံပေးအဖွဲ့ဝင်ဥက္ကဋ္ဌလိုင်ဒေါက်တာနေဇင်လက်နဲ့ဦးစစ်အေးတို့ဟာသမ္မတဦးသိန်းစိန်နဲ့အတူဒီထိပ်တန်းညီလာခံကြီးကိုလာရောက်တက်ရောက်မိကြတာပါဒါနဲ့နန္ဒာကြီးအာဆီယံဥက္ကဋ္ဌတာဝန်ယူလာရတဲ့အချိန်ရဲ့အာဆီယံလူပေါင်းဒီတားသူအတိုင်းဝိုင်းစူးစီးထူထောင်မှုဥဆောင်ဦးရဲ့ကြည့်ရမယ့်အချိန်နဲ့တိုက်ဆိုင်နေကြကြောင်းအာဆီယံမိသားစုကြီးရဲ့ယုံကြည်ကိုးစားမှုရှိလာအောင်နိုင်ငံတကာအတိုင်းဝိုင်းရဲ့ကြည့်ရကြည့်ရဖြစ်တင်တာတွေမခံရအောင်လို့ကြီးကြီးရဲ့တာဝန်တွေကိုဒီမှာအစိုးရကထမ်းဆောင်ရတော့မှာဖြစ်တယ်လို့ပဲအများကအကဲခတ်သုံးသပ်နေကြပါတယ်နန္ဒာကြီး